အာဖရိကတိုက်တဲမှာစစ်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကဏ္ဍပေါင်းစုံကဲ့ရည်ရဲ့ပြီးတိအဆောက်အကအာဖရိကတွေရန်ပုံငွေအစ်စ်ဖြစ်နေဒေါ်လာ60ဘီလီယံပို့ပြီးတိုးပြဖို့အတွက်ကတိပြုလိုက်ပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းတွေဒီနှစ်ကုန်ပိုင်းမှာပြန်ပြီးဆက်ရုံနဲ့အချိန်မှာပဲအကျိုးတွေပြန်ဆက်ဆရာမလို့အောင်ဆောင်ရွက်ပေးမယ်လို့ပြောဆိုလိုက်ပါတယ်။တရုတ်သမ္မတရှီကျင်ပင်ကဒေဂျင်းမြို့တော်မှာကျင်းပနေတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ဖိုရမ်မှာပြောကြားတဲ့အဖွဲ့မင်ကွန်းမှာအခုလိုကတိပေးပြောကြားခဲ့တာဖြစ်ပါတယ်။ဒီဖိုရမ်ကို၃နှစ်တကြိမ်ကျင်းပတာမှာဘယ်နိုင်ငံတွေကအကျိုးတွေကိုတရုတ်ကရှော့ပစ်မယ်ဆိုတော့တရုတ်သမ္မတကပြောမတော်ပါဘူး။ဒါပေမဲ့အာဖရိကတိုင်းမှာအကျိုးနဲ့ပြည်ပြည်နှုံနဲ့မှအငြင်းအတွက်စိုးရိမ်နေမှုတွေဖြစ်ပေါ်မလာအောင်လှုံ့ဆော်မှုကြိုးပမ်းနေတဲ့အနေအထားကိုတွေ့ရပါတယ်။အာဖရိကတိုက်တန်းမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေမှာနိုင်ငံရေးတောင်းကျိုးမပါဘဲရင်းနှီးမြှုပ်နှံမှုနဲ့ထိတွေ့ဆက်ဆံရေးဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ကြောင်းတရုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ရင်းမှာတက်ရောက်လာတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။